မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာစနေနေ့မှာရုရှားရဲ့ပစိဖိတ်ရေရက်ဌာနချုပ်မှာရှိတဲ့နျူကလ িয়ার ထိပ်ဖူးတပ်မဟာဗျူဟာမြောက်ဘုံကျဲလေယာဉ်နဲ့တခြားစစ်လေယာဉ်တွေကိုတွားရောက်ပြီးတော့စစ်ဆေးတည်ရှိခဲ့ပါတယ်။ရုရှားနိုင်ငံအရှေ့ဘက်မှာရှိတဲ့အာတယံမြို့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ရောက်လာခဲ့ပြီးတဲ့နောက်မှာရုရှားကာကွယ်ဝန်ကြီးဆာဂေးရှိုဂူနဲ့တခြားရုရှားစစ်ဘက်တာဝန်ရှိသူတွေကမြောက်ကိုရီးယားခေါင်းဆောင်ကိုဒီဘုံကျဲလေယာဉ်နဲ့တခြားတိုက်လေယာဉ်တွေကိုလှည့်လည်ပြသခဲ့တာဖြစ်ပါတယ်။အခုမြောက်ကိုရီးယားခေါင်းဆောင်ကိုရုရှားပြတ်တာတဲ့စစ်လက်နဲ့ပစ္စည်းတွေဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်ချိန်မှာတုံးခဲ့တဲ့ပစ္စည်းတွေဖြစ်ပါတယ်။စနေနေ့ညနေပိုင်းမှာတော့ကင်ဂျွန်အုန်းနဲ့ဆာဂျီရှိုဂူတို့ဟာဗလာဒီဗော့စတော့ကိုတွားရောက်ပြီးတော့စစ်သင်္ဘောသုံးလက်နက်တွေအပါအဝင်တခြားလက်နက်ပစ္စည်းတွေကိုကြည့်ရှုစစ်ဆေးခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်မြက်ဒီရုရှားခီးစင်အတွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့၄နာရီကျော်ကြာဆွေးနွေးပြောဆိုမှုတွေလုပ်ခဲ့ပါတယ်။အခုလိုမြောက်ကိုရီးယားခေါင်းဆောင်ရဲ့ရုရှားခီးစင်ကလည်းဒီနှစ်နိုင်ငံကြားတိုက်ခိုက်ရေးဆင်ရသဘောတူညီချက်ဘာတွေရလာနိုင်လဲနှစ်နိုင်ငံတစ်ဖက်နဲ့တစ်ဖက်ဘာကိုလိုချင်နေလဲဆိုတာတွေကိုနိုင်ငံအများပြားကလည်းဆန်းစစ်နေကြတာဖြစ်ပါတယ်